ယခုပြည်နယ်မြောက်ပိုင်းတောင်ပြူလက်ဝဲမြို့နီပင်္ဂလားဒေ့ရှ်နယ်မြန်မာနှစ်နိုင်ငံနယ်စပ်မြန်မာထောင်နဲ့ချီတဲ့နေရက်စွန့်ခွာသူအစ္စလာမ်ဘာသာဝင်တွေနေထိုင်နေကြပြီးသူတို့တွေဟာနေရက်ရင်ကျေးရွာကိုတိုက်ရိုက်ပြန်ပို့ပေးဖို့နိုင်ငံသားဖြစ်ခွင့်ချက်ချင်းပေးဖို့နဲ့သူတို့လုံခြုံရေးအာမခံချက်ပေးဖို့စတာတွေကိုတောင်းဆိုနေကြပါတယ်။ဒီတောင်းဆိုချက်တွေကိုနှစ်ဖက်ညှိနှိုင်း င်းယူခဲ့တဲ့ဗီအေမြန်မာပိုင်းသတင်းတောက်ကိုမိုးစွာကအခုလိုတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2019ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရက်ဆွန့်ခွာသူတွေကတော့တောင်ပြိုလက်ဝဲမြို့အနီးကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မြင်းကနယ်စပ်မှတ်တိုင်အမှတ်34နဲ့35အကြားမှာနေထိုင်နေကြတာဖြစ်ပါတယ်။သူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမြို့မှာကုလသမဂ္ဂကဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းကိုမသွားကြဘဲနေဆက်မြင်းမှာပဲနေထိုင်နေတဲ့အကြောင်းကိုဥဒေးမိုဟာမက်ကအခုလိုပြောပါတယ
်။ဘင်္ဂလားနိုင်ငံကကျွန်တော်နိုင်ငံမဟုတ်ဘူးကျွန်တော်လောလောဆယ်တင်မှလည်းတည်ခဲ့ဖို့ကျွန်တော်ရောက်လာတာကျွန်တော်တို့ဟိုမှာအေရှင်းတော့ကျွန်တော်ပြန်ကိုရင်ကျူပြန်ရောက်ဖို့ကျွန်တော်တို့အဲ့ဒီစိတ်ကူးနေမှကျွန်တော်ဒီမှာဆောင်းနေတာပါ။ဒီမှာကျန်စီကားနဲ့ကျွန်တော်ပြန်သွားလို့မရဘူး။now ကျွန်တော်ပဲကနည်းနည်းပါပါဆောင်းဆွေးကြရတာလိုက်အဲ့ဒါလိုက်ရုံမရှိလို့ကျွန်တော်နည်းနည်းပါဆောင်းနေတာပါကျွန်တော်သွားပါပါကျွန်တော်နေရာကိုကျွန်တော်သွားပါပ
ါဒီနေရာမှာနေထိုင်သူတွေရဲ့တောက်ဆိုချက်နဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်အဓိကကျွန်တော်ကဒီကနေကျွန်တော်တားရိုက်ရင်ကိုပဲပြင်ရှင်းပါတယ်ကိုရင်ကိုဘူးတယ်ကကို now ကျွန်တော်ကကျွန်တော်မိပါတယ်ဖူးပွားတယ်ကဆိုလုံးကနိုင်ငံသားပဲအမှုသားပဲမှုမြင်ကရှိတယ်ဘာကြောင့်ကျွန်တော်နိုင်ငံသားမဟုတ်တာအဲ့ဒါကျွန်တော်နိုင်ငံသားအပြန်မပြောင်းဘူးNBC ကလုံးမလိုပါဘူး NBC ကကျွန်တော်နားလည်နိုင်ငံသားသားအတွက်ပဲအကူကတိုက်ပြီးတဆင်ထူလာတဲ့ပုံစံလေးပုံစံလေးပူဆူတယ်နောက်တစ်ခါလုံချိုရမှခင်ချက
်လောလောဆယ်မှာမြန်မာအစိုးရကတစ်ဖက်နိုင်ငံကပြန်လည်ဝင်ရောက်လာသူတွေကိုလှာဖိုးကောင်ဂျာစကန်မှာလက်ခံပြီးပြန်လည်နေရာချထားမှာဖြစ်တယ်လို့နိုင်ငံသားစီစီရေးလုပ်ငန်းစဉ်ရ National Verification Card NVC ကတ်တွေထုတ်ပေးပြီးမှနိုင်ငံသားစီစစ်လက်ခံမှာဖြစ်ပါတယ်နောက်လုံချိုရေးအတွက်တောင်းဆိုတာကတော့သူတို့တွေကို ARSA အကြမ်းဖက်သမားအဖြစ်ဆွဆွဲပြီးဖမ်းဆီးမှာစိုးရိမ်တာကြောင့်လို့ပြောပါတယ်ဒီမှာနေထိုင်နေသူတွေဟာ6000ကျော်လောက်ရှိတယ်လို့ပြောပေမဲ့လက်ရှိမှာ3500လောက်သာရှိနိုင်ကြောင်းလဲမြန်မာအာဏာပိုင်တွေဘက်ကခန့်မှန်းထားပါတယ်မောင်းတော့ခရိုင်ကဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးကတော့သူတို့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအစိုးရဘက်ကဆွေးနွေးဖို့ဆောင်ရွက်ခဲ့ကြောင်းအခုလို့ပြောပါတယ
်ဟိုဘုရောအောင်သူတို့ဒါရောက်လာပြီးသေးတူးဝင်ပြီပေါ့ရောက်လာပြီးတော့ညှိုးဆက်သူတို့တော်ပြေးတယ်နော်ကျွန်တော်တို့ကလည်းကြိုတင်ပြီးတော့ဒီလိုဆင်းနေပြည်သူပဲကျွန်တော်ကအင်တော်သူလူရဲ့တိကျငါတို့ကပြည်သူပဲဆင်းသူကတော့ကြိုးတော့တော့ဟုတ်ကဲ့ဟုတ်ကဲ့ပြောတယ်ပြီးတကယ်တမ်းကျွန်တော်တို့ဆင်းရတခုမှရောက်မလာဘူးအဲ့တော့မင်းတို့လူအနာချက်နဲ့ပတ်သက်ပြီးတော့ညှိမယ်နော်ငါတို့ဒီတောင်ဝစခန်းမှာပဲတောင်ဝစခန်းဆိုကျွန်တော်လက်ခံစခန်းပြောပါဦးအဲ့လက်ခံစခန်းထဲမှာပဲသူတို့စီကကိုယ်စားလှယ်လာဒါပြီးတော့ပြည့်ပြီးတော့ကျွန်တော်တို့ညှိနှိုင်းကြမယ်နော်မင်းတို့လူအချက်ပေါ်မှာဒီဘက်ကနေဖြည်းဖြည်းပေးနိုင်တဲ့ဟာလေးနော်ပြင်ရှင်းကြောင်းလေးပေးနိုင်တဲ့ဟာလေးဒါပြောမယ်ဆိုပြီးတော့လုပ်ပေမဲ့အဲ့ဒီကမောင်မီခေတ်ကတုံးကြီးအောင်တော့တယ်နော်ဒီလိုတော့တွေ့တယ်အာနေနေခေတ်ကပြောလိုက်တခါပဲနေခေတ်တော့တယ်အာညနေပဲတော့ဒါပဲတုံးကြီးပြီးရောမောင်မီလက်တော့ကြောင့်ဒါနောက်ဆုံးဒီဝင်တို့လေးဒါပြန်သွားရတဲ့အချိန်က
မွန်တော်ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးဟာတောင်ပြိုလက်ဝဲကျိုးစိုးရေးစခန်းမှာစီမံအုပ်ချုပ်မှုတာဝန်ကိုယူထားသူလည်းဖြစ်ပါတယ်ဒီလ14ရက်နေ့ကတော့နေဆက်မြင်းပေါ်မှာရောက်ရှိနေတဲ့လူ9ဦးပါမိသားစုတစုဟာတောင်ပြိုလက်ဝဲမြို့လက်ခံရေးစခန်းကတဆင့်မောင်တော်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်ပြန်လည်ဝင်ရောက်လာတဲ့မိသားစုကအင်တောင်ဦးစီးဖြစ်သူဦးအက်ဖတာအာလွန်ကအခုလိုပြောပါတယ်ဒီက
ကျွန်တော်တို့ဆွေအုပ်ကဒီကျွန်တော်ကနာနေနေတဲ့ဟောရာဆောင်ရင်ဘုံပေါ်ပြီးတော့ပြန်လာရခဲ့တာပြောကြနေကျွန်တော်တို့အစီပြတ်လိုက်အစီပြတ်ရတယ်ကျွန်တော်ဒီလက်ခံရေးစခန်းကိုရောက်တယ်လက်ခံရေးစခန်းမှာဒီလော့ဒ်ဒ်လုံးနေတဲ့ညီနော်ပါတစ်စီးဒီဒီလိုကျွန်တော်တို့ဟိုဟာဆမ်မစီရတော့ပြည့်တယ်အစ်ဒီကျွန်တော်တော့ဆက်ရတယ်ကံပြီးကြပါတော့ပြန်တိတ်ကုန်သွားတော့ပြန်လေးလေးလေးလေးပြီးတော့အမေဆောက်ရှောက်လို့ရအောင်ဆိုပြီးတော့ဒါတော့အမလို့ဆိုင်တယ်တော့လောပြည့်
ဦးအက်ဖတာအာလွန်ကအရင်ကတောင်ပြိုလက်ရာကကြေးရွာအုပ်ချုပ်ရေးမှူးတူဖြစ်ပြီးအခုလိုပြန်လာတဲ့နောက်မှာတယ်လီဖုန်းကတဆင့်အမျိုးသားတစ်စပေါက်ဆိုပြီးချင်းချောက်တာတွေရှိကြောင်းလည်းပြောပါတယ်မြန်မာအစိုးရဘက်ကတစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုလက်ခံဖို့အတွက်စခန်းနှစ်ခုကိုဇန်နဝါရီလ23ရက်နေ့ကစတင်ပြီးဖွင့်လှစ်ခဲ့ပါတယ် Kunlanga, we all ladu rego, Tangu Lawes, the Kanga, Juzu, Lekambone, Jilanga, we all ladu rego, Nakuya, the Kanga, Lekambo, Piesin Tabare, Mimanango, Piao ladu reha, Patamazo, Jeta Puega, Sisil, Lekama, Pipare, Eddie Nama, Louis Mujija, Tanaga, Loto Lonine, and Ye, Sisil, Sanguia B, MVC Con, Nanganda Sizieka, Michidu rego, Tobima, Pietalo, Nanganda Shoutana and Bole, Piesin Sanguia Tabare. Juzo is the Kanga, MVC got to be beaten now, Maro, Lapokong Jazkama, Jai Lekantabi, now by my Jiwa Diduima, Pianenia Chatama, Pipare. Yama Sura Baga, Bangladesh, Nananga, the Borduni Jaya, Doka Devi Lekambo, Zanwaila, Nasatoya Negrega, Sende Shijong Piosu Tabi, Nanganda Gagaro, Doka Devi Nia Chatayne, Lunjoya, Sendem Shi Debulu, Tobiadari, Shine Bare.